ဂျပန်နိုင်ငံမှာမနေ့ပုံတုံးနေ့တရက်တဲ့ COVID-19 ကူးစက်သူလူနာသစ်တစ်ထောင်ကျော်ရှိခဲ့တဲ့အတွက်ဒါဟာကာယရောဂါစဖြစ်ချိန်ကစလို့ကူးစက်မှုစတင်တင်ပွားတာဖြစ်ပါတယ်။မနေ့ကတရက်တဲ့မှာကူးစက်သူ 1,200 ကျော်ရှိတယ်လို့ဂျပန် NHK သတင်းကဖော်ပြခဲ့တာပါ။ကူးစက်မှုမြင့်တက်လာတာကြောင့်တချို့နယ်မြေဒေသတွေမှာတိကျစောင့်ကြည့်ဖို့နေရာတွေအလုံးလုံးမရှိတော့ဘူးလို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ကျော်ယူရှိဟိရေရှုကာကပြောပါတယ်
။ရှုကာဆီနိုကာကုကဖူဂျူဘု
ဒနာကြီးရောဂါလက္ခဏာသိမပြတဲ့တိပြုလူနာတွေကိုတိကျစောင့်ကြည့်ဖို့ထားတဲ့နေရာအလုံးလုံးမရှိတဲ့နေရာတွေမှာလူနာတွေကိုအတက်နိုင်ဆုံးလုံးလုံးချုံချုံထားရှိဖို့ဒေသဆိုင်ရာအစိုးရတွေကိုပြောထားပါတယ်လို့အထူးအကြောင်းရှုကားကမရိအစောပိုင်းတုန်းကတိုကျိုမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်အစိုးရအနေနဲ့အကူအညီလိုအပ်နေတဲ့နေပြည်တော်တွေကိုကူညီဖို့ပြင်ဆင်ထားကြောင်းနဲ့လူချင်းခက်ခွက်ခွာနေရမယ့်စီကံ social distancing မလိုက်နာပဲတွေ့ဆုံခဲ့ကြတဲ့လူတစုကြောင့်ရောဂါကူးစက်မှုတွေပိုများလာရတာလို့လည်းရှုကားကပြစ်တင်ပြောဆိုခဲ့ပါတယ်။နိုင်ငံအနောက်ပိုင်းအိုဆာကာမြို့မှာမနေ့ကကူးစက်သူ221ယောက်ရှိတဲ့အတွက်ပထမဆုံးချိန်ကူးစက်သူ100အထက်ကိုရောက်ခဲ့ပါတယ်။